ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသမားတွေအနေနဲ့တရားဝင်မှတ်ပုံတင်မလားဒါမှမဟုတ်လည်းနေရပြန်ဖို့ခံမလားဆိုပြီးတောက်ချာနေကိုနောက်ဆုံးရက်သတ်မှတ်ထားတာကိုတက်တန်းထုတ်ပြီးဖို့နိုင်ငံတကာအလုပ်သမားအဖွဲ့ကြီး ILO ရဲ့အကြီးအကဲကထိုင်းနိုင်ငံကိုတောင်းဆိုထားပါတယ်။ထိုင်းဆိုရကနိုင်ငံသားအသိအမှတ်ပြုလက်မှတ်မလုပ်တဲ့နိုင်ငံတွင်းကရွှေပြောင်းလူသမားတက်တန်းချုပ်ကိုနေရရင်ပြန်ဖို့မယ်ဆိုပြီးပြောဆိုနေတာမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်။အလုသမားကြီးလှုပ်ရှားသူတွေကတော့နိုင်ငံသားလက်မှတ်လုပ်ဖို့ကအားနည်းချက်တွေရှိနေတယ်လို့ပြောကြပါတယ်။ကုလသမဂ္ဂကတော့အစုလိုက်ပြုံးလိုက်နေရပြန်ပို့မှာကိုတော့ကန့်ကွက်ပြီးထိုင်းစိုးရအနေနဲ့ရွှေပြောင်းအလုသမားရေးရမူဝါဒကိုပြန်လည်သုံးသပ်ဖို့တောင်းဆိုမယ်လို့လည်းဆိုပါတယ်။ဘန်ကောက်မြို့ကနေ VOA သတင်းတောက် Daniel Shrap သတင်းပေးပို့ထားတာကိုနားဆင်ပါအောင်ရှင်။ထိုင်းဆိုရကနိုင်ငံတွင်းကရွှေပြောင်းလူသမားတွေကိုမှတ်ပုံတင်မှုနောက်ဆုံးရက်သတ်မှတ်ထားတာကိုတက်တန်းတိုးပေးဖို့အတွက် ILO ညွှန်ကြားရေးမှူးဂေးရိုက်ဒါနဲ့ထိုင်းလူသမားဝင်ကြီးတို့စနေနေ့ကဒုတိယအကြိမ်တွေ့ဆုံဆွေးနွေးမယ့်အတော်တွင်တွန်းအားပေးတောင်းဆိုမယ်လို့မျှော်လင့်ထားကြပါတယ်။ထိုင်းဆိုရကဒီဇင်ဘာ14ရက်နောက်ဆုံးထားပြီးထိုင်းနိုင်ငံတွင်းကရွှေပြောင်းလူသမားတွေကိုမှတ်ပုံတင်အပြီးအထိဆက်ပြီးလုပ်ကြဖို့နဲ့ဆက်ပြီးပြက်ကွက်ရင်းနေရပြန်ဖို့မယ်ဆိုပြီးကြေညာချင်းနဲ့တိုက်တိုက်ဆန်ဆန်ပဲILO အကြီးအကဲထိုင်းနိုင်ငံကိုလာရောက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာရွှေပြောင်းလူသမားနှစ်တန်းခွဲလောက်ရှိနေပြီးအများစုကအင်းကြီးချင်းမြန်မာနိုင်ငံကဖြစ်ပါတယ်။ဒီထဲမှာအလုသမား9သိန်းလောက်ပဲနိုင်ငံသားအသိအမှတ်ပြုလက်မှတ်ကိုပြည်ပြည်ဆုံဆုံလုပ်ထားကြပါတယ်။ထိုင်းနာဗန်တွေအနေနဲ့အရင်ကသတ်မှတ်ရက်ကိုတက်တန်းတိုးပေးခဲ့တာတွေရှိပေမဲ့ဒီတစ်ခါတော့တိုးပေးမဲ့ပုံမရှိပါဘူး။ဈေးပေါ်တဲ့နိုင်ငံသားအလုပ်သမားတွေကိုမှီခိုနေရတဲ့ထိုင်းကုန်သွယ်ရေးအဖွဲ့ကတော့ဒီလိုအလုပ်သမားတွေပြန်ပို့မဲ့လုပ်ငန်းစဉ်ကသူတို့လုပ်ငန်းတွေအပေါ်ထိခိုက်မှုရှိလာမှာကိုစိုးရိမ်နေကြပါတယ်။ ILO ရဲ့အာရှပစိဖိတ်ဆိုင်ရာရွှေပြောင်းအလုပ်သမားရေးရာအကြီးတန်းအရာရှိနီဟင်ဘရာအိုရှ်ကတော့အခုလိုပြောပါတယ်
။ Mr. Ryder has assured the trade union heads when they met him today that he would
ရွှေပြောင်းအလုပ်သမားရေးရာမူဝါဒကိုပြန်သုံးသပ်ဖို့တရားဝင်ပြုလုပ်မှုလုပ်ငန်းစဉ်တွေကိုလည်းတက်တန်းတိုးဖို့နဲ့အထူးသဖြင့်နိုင်ငံသားစီစီရေးလှုပ်ဆောင်နေစေအလုပ်သမားတွေကိုအချိန်ထပ်ပြီးပေးဖို့အရေးလှုပ်ဆောင်မယ်ဆိုတာကိုမစ္စတာရိုက်ဒါကကုန်သွယ်ရေးအဖွဲ့အကြီးအကဲနဲ့ဒီကနေ့တွေ့ဆုံတာမှာသေချာပြောခဲ့ပါတယ
်။ရှင်ပြောင်းလူသမား3သိန်းခွဲလောက်ဟာနိုင်ငံသားစီစီရေးကတ်လှုပ်ထားပြီးမြဲလဲသူတို့ရဲ့လက်မှတ်တွေမရသေးပါဘူး။ဒါပေမဲ့ထိုင်းအာဏာပိုင်တွေကသူတို့ကိုလည်းနေရပြန်ပို့မယ်ဆိုပြီးချင်းချောက်နေတာပါ။နိုင်ငံတွေအနေနဲ့တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေကိုနေရာပြန်ပို့ခွင့်ရှိပေမဲ့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းနေနဲ့အကျုံးဝင်အောင်လုပ်တင်နေဆိုပြီးဘာရုရှ်ကပြောပါတယ်။အရင်ကလိုအားကားတွေကိုအားလုံးပေးဖို့နဲ့နေရာပြန်ပို့တာမှလည်းအလုသမားတွေစီကနေငွေကြေးမတောင်းဖို့စတဲ့အခွင့်အရေးတွေကိုလိုက်နာသင့်တယ်လို့လည်းသူကပြောပါတယ်။
With regards to deportation, there should not be any mass or group deportation.
Sula Pion Lai Pianpura Miomalope, Lili Sazan and Nia Pianpure, so that Longanzi Miopi on Lotemare.
Tining a yes, Salo ye gong tolo ying up and longane, Dikwa tolo ye rima, Diga Joe you appear, Lolo Ganizare, Shipyan Lokama, Yazuha, dear win lemma, Mishi Jababu. Dilo Diamo in Mujangle, and I chin soga Kayamugani a gagwe met Picha Yavare.ထိုင်းနိုင်ငံအနေနဲ့အင်းကြီးချင်းနိုင်ငံတွေနဲ့နိုင်ငံသားစစ်စီရေးလှုပ်ဆောင်တာမှာရွှေပြောင်းလူသမားတွေကိုပို့ပြီးအကာအကွယ်ပေးဖို့လိုအပ်ပြီးဒါမှလည်းလူသမားတွေအနေနဲ့အလုပ်လုပ်ခွင့်ကိုရှောက်ထားနိုင်မှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကနှေးကွေးပြီးအလုပ်ရှင်ဘက်ကလည်းအထောက်အကူပေးဖို့လိုအပ်နေပါတယ်။အလုပ်ရှင်တွေကအလုပ်သမားတွေကိုတရားဝင်အသိအမှတ်ပြုလက်မှတ်မရှိအောင်တမင်ရှိရွယ်လှုပ်ဆောင်နေတယ်လို့ပဲပွဲစားတွေကလည်းတရားဝင်လက်မှတ်ရဖို့အတွက်လောက်ခလာစာအတော်များများရဖို့လုပ်နေကြတယ်လို့လှုပ်ရှားသူတွေကပြောပါတယ်။ILO ကတော့ရွှေပြောင်းလူသမားတွေကိုပို့ပြီးအကာအကွယ်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံရဲ့ဥပဒေတွေကိုပြောင်းလဲစေချင်တယ်လို့ဘာရုရှ်ကပြောပါတယ
်။ The Job Seekers and Recruitment Act should be revised to include regulation of recruitment.
အလုပ်ကိုင်ရှာဖွေသူနဲ့အလုပ်အကိုင်ခံထားရေးဥပဒေမှာဝင်ရောက်လာတဲ့အလုပ်သမားတွေကိုအလုပ်ခံထားရေးလုံထုံးလုံနည်းတွေပါဝင်ရေးပြန်လည်သုံးသပ်သင့်ပါတယ်။ဒုတိယအနေနဲ့တော့မကျေလည်မှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်မယ့်အနေအထားမျိုးလည်းရှိသင့်ပါတယ
်။ ILO ညွှန်ကြားမှုချုပ်ဟာတောက်ကြနေမနက်ပိုင်းမှာတော့ထိုင်းဝင်ကြီးချုပ်ရင်းလတ်ရှနာဝတ်နဲ့တွေ့ဆုံခဲ့ပါတယ်ရှင်။